မြန်မာနိုင်ငံနဲ့နေဆက်ယူနန်ပြည်နယ်မှာကိုဗစ်ရောဂါကာလတရားမဝင်ရောက်နေတဲ့မြန်မာနိုင်ငံသားတွေလက်ခံထားသူတွေကိုကြီးလေးရဲ့တံငွေပေးဆောင်ရမှာဖြစ်ကြောင်းတရုတ်အာဏာပိုင်တွေကသတိပေးလိုက်တဲ့အကြောင်းပြောပြပေးမှာပါ။ကျွန်တော်ကတော့အစောထပ်ပါ။မြန်မာနိုင်ငံသားအများပြားရှိတဲ့ရွှေလီနဲ့ကျယ်ကောင်မျိုးတွေအပါအဝင်ယူနန်ပြည်နယ်ထဲမှာတရားဝင်နေထိုင်ခွင့်အထောက်အထားမရှိဘဲနေထိုင်လုံးလုံးနေရသူတွေကိုလက်မခံဘူးနဲ့ပြက်ကွက်ခဲ့မယ်ဆိုရင်တရားမဝင်နေထိုင်သူတွေကိုတယောက်ကိုမြန်မာကျပ်ငွေ300နီးပါးနဲ့ညီမျှရတဲ့တရုတ်ရွန်ငွေ5000တန်ငွေဆောင်ရမှာဖြစ်ကြောင်းတရုတ်ဒေသခံအာဏာပိုင်တွေကသတိပေးလိုက်တာဖြစ်ပါတယ်။မြန်မာအလို့သမားတွေလက်ခံထားတဲ့တရုတ်လုပ်ငန်းရှင်တွေလည်းဒီညွှန်ကြားချက်ကိုလက်ခံရမှာဖြစ်ကြောင်းလည်းညွှန်ကြားချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကပ်ရောဂါတကြောပြန်တိုးတာရာကနေဆက်ဒေသလုံခြုံရေးတိုးမြှင့်ထားတဲ့တရုတ်နိုင်ငံကရောဂါကူးစက်မှုတွေတိုးမြှင့်ထိန်းချုပ်ဖို့ရည်ရွယ်ချက်နဲ့အခုလိုညွှန်ကြားချက်တွေထုတ်ပြန်နေရလို့လဲရွှေလီမြို့မှာကြောက်ရောင်းဝယ်လုပ်ငန်းလုပ်ကိုက်နေရဲ့ကိုမိုးထွန်းကပြောပါတယ်
။ဒီပေါ်တဲဟောင်ပြင်းနေတဲ့ဟောင်ပြင်းနေတဲ့သူကပန်ဆိုင်လို့ပဲလို့ထမလဲသူကခိုးပေါက်တစ်ပိုင်ညာရှိတယ်အဓိကခိုးပေါက်ကလူတွေကိုမဝင်မလာနိုင်အောင်လို့သူကတားမြစ်တဲ့ပုံစံပေါ့ဒီအဓိကကဒီတရားစီတရားတို့တရုတ်အင်ရှင်တွေတို့အင်ရှင်အင်အားတွေတို့ထုတ်ပြန်ထုတ်ပြန်လာအလုပ်သမားဆိုရင်သူကတရုတ်တွေစမှာအခန်းငါးဟာငါးပြီးနေလို့ရှိရင်သူကအင်ရှင်နဲ့ဆိုင်လာပြီဒါကဒီဒီမှာကိုယ်ပိုင်နေတဲ့အခန်းတွေပိုင်းမှာရှိရစင်တော့မြန်မာပြည်ကအချင်းချင်းလက်မခံဘူးသူကထုတ်ပြန
်မြန်မာနိုင်ငံသားအများအပြားအလုံးလုံးနေရွှေလီမြို့မှာမကြသေးခင်တုန်းကမြန်မာနိုင်ငံသားတချို့မှာကိုဗစ်ရောဂါကူးစက်မှုတွေတွေ့ရှိခဲ့ရကြောင်းတရုတ်အာဏာပိုင်တွေကနေဆက်ဒေသလုံခြုံရေးတိုးမြှင့်တာအပါအဝင်ရောဂါထိန်းချုပ်ရေးအတွက်အရှိန်မြှင့်ဆောင်ရွက်နေတာပါဒါပေမဲ့လည်းနေဆက်ဒေသမှာတရားမဝင်ဝင်ရောက်နေတဲ့သူတွေရှိနေဆဲဖြစ်တဲ့အတွက်အခုလိုတင်းကျပ်လာတာလို့လဲရွှေလီမြို့အခြေဆိုင်မိုးမခဖောင်ဒေးရှင်းဥက္ကဋ္ဌဒေါ်မိုးမခကပြောပါတယ
်။အရင်တော့လည်းအဲ့လိုတောင်းဝင်ဆောင်ရမယ်၊ထောင်ချောက်ခံရမယ်၊အများအားသတိပေးရတတိပေးရတဲ့နဲ့ကိုအခုဆိုခိုးပါတွေပါတွေဆိုရင်လည်းသူတို့ကအမြင့်ကြီးတဲ့လေခြံတွေပါတွေထက်ကားတယ်။စာအုပ်မရှိဘာမှအထောက်အထားမရှိခိုးဝင်လာတဲ့လူကိုကလက်ခံထားမယ်ဆိုရင်တော့သူတို့ဒီအရေးယူမှာပေါ့ဟုတ်။
ဒီကိစ္စနဲ့ပတ်သက်လို့တန်တမန်လမ်းကြောင်းအရာမြန်မာဘက်ကိုသတင်းပေးပို့တာမရှိပေမဲ့ကပ်ရောဂါကာဝေးရေးအတွက်ယူနန်အစိုးရကသူ့ပြည်နယ်အတွင်းမှာမကြာခဏဆိုသလိုညွှန်ကြားချက်တွေပြောင်းလဲထုတ်ပြန်တာမျိုးရှိကြောင်းမူးဆဲခရိုင်အုပ်ချုပ်ရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်က VOA ကိုပြောပါတယ
်။သူတို့ကတော့အမေရညွှန်ကြားချက်မျိုးမျိုးထုတ်နေရတယ်။ထုတ်နေတာကိုကျွန်တော်တို့လည်းဒီစီဝေးတွေပိုင်းမှာကြာအခြေပြသက်သက်အခြေအနေတင်ပြရမှာဖြစ်ပါတယ်။ကိုယ့်ဘက်ကိုတန်တမန်လမ်းကြောင်းအရာတရားဝင်ကြားမကြားကျွန်တော်တို့လည်းမသိကြဘူးအဲ့လိုပေါ့သူ့ဖက်ချမ်းတော့သူ့တန်းကြီးရဲ့ဥပဒေပေါ့သူ့တန်းကြီးရဲ့ဥပဒေတိုင်းသူတို့ထုတ်နေရတယ်လို့ရှိမှာပေါ့လေနော်
မြန်မာပြည်မှာကိုဗစ်အတည်ပြုလူနာတဖြည်းဖြည်းတိုးလာရဲ့မလကုံကဆာလို့တရုတ်ဘက်ကမြန်မာနဲ့ထိစပ်နေတဲ့နေဆက်မြို့တွေမှာလူအဝင်အထွက်ကိုတားမြစ်ထားတာဖြစ်ပါတယ်ကုန်စည်ပို့ဆောင်ရေးကိုလည်းအကန့်အသတ်နဲ့ခွင့်ပြုထားပေမဲ့စောင်းသိမ့်နံပေါ်ရဲ့ယာပြီဖြစ်လို့တရုတ်ဘက်ကအများဆုံးဖြေလျှော့ပေးဖို့လဲကုန်တယ်တွေကတောင်းဆိုနေကြပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOE အတွက်သတင်းပေးပို့လိုက်တာပါ